to the Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင်2019ခုနှစ် February 18ရက် VOA American တန်ရဲ့တင်းနှင်းနှင်းညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တာညူပါ IS တွေကြွေးကြော်နေတဲ့ Caliphateအစ္စလာမ်နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ကြေညာပါတယ်။နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်။စရတီနိုင်ငံတကာသတင်းတွေကိုကိုယ်ရန်နိုင်တဲ့သူကြေညာပြီးတော့ရှိပါတယ်မဆင်
ဟုတ်ကဲ့ပါရှင်သတင်းတွေပြည်တော်တာရှင်နေနာဆင်မဲ့သတင်းလှော်ဒီမှာတော့အချက်တဲပေါင်းစုံရင်ဆိုင်ခဲ့ရတဲ့ဗင်နီဇွဲလားနိုင်ငံမှာငွေကြေးဖောင်းပွားမှုကြောင့်လောက်ခန်းလာစားမလုံလောက်တာတွေကုန်စည်နှုန်းကြီးမြင့်တာအပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်နေတဲ့အကြောင်း
Oil sanctions by the United States are going to continue to bite and deprive the government of a source of foreign exchange
not its VOA ဒီတစ်ပတ် plug in အစီအစဉ်မှာ Wilson Center ကဒေါက်တာ Cynthia Anson ဆွေးနွေးပြောဆိုသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူဗင်နီဇွဲလားနိုင်ငံမှာနှစ်ပေါင်း20မအောင်မြင်တဲ့ဆိုရှယ်လစ်စနစ်အောက်မှာယာယီသမရဖြစ်ကြေညာထားတဲ့ဟွမ်ဂွာယီတို့ကပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်တဲ့အကြောင်း2100ပြည့်နှစ်ဗီယက်နမ်မှာရှိတဲ့မဲခေါင်မြဝကျွန်းပေါ်ဒေသတစ်ခုလုံးနှိပါဟာရင်းမြစ်နှပြင်အောင်နစ်မြုပ်သွားနိုင်တယ်လို့ပညာရှင်တွေခန့်မှန်းကြတဲ့အကြောင်းဆော့တဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်။
IS တွေကြွေးကြော်နေကြတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါပြင်အရင်မှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းထားဖို့ကိုလည်းသမ္မတ Donald Trump က American မဟာမိတ်တွေကိုတိုက်တွန်းပါလေ။ဒါလိုမှမလုပ်ရင်တော့ဒီအကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်တယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ Trump ဟာ Florida မှာရှိတဲ့ Mar-a-Lago သူ့ရဲ့ကိုယ်ပိုင်အပန်းဖြေစခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာအခုလိုကြေညာရေးသားတာပါ။တောက်ကြနေအင်ဘရိုမှာရှိစဉ်တုန်းကတော့ Syria နိုင်ငံနဲ့ပတ်သက်လို့ Caliphate ယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာသူ့အနေနဲ့ကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်စနေနေ့မှာတော့ဒီ IS2 ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတဲ့ယူဆကြာရှုံးသွားပြီလို့ Twitter ကနေပြီးတော့အခုလိုကြေညာပြောဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကလည်းဒီတိုက်တွန်းချက်ရေးသားပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့အခြားဥရောပမဟာမိတ်တွေကိုအမေရိကန်ပြည်အောင်စုအနေနဲ့တိုက်တွန်းပါတယ်လို့ Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးပါတယ်ဒါမှဒီလိုမှမလုပ်ရင်တော့သူတို့ကိုလွှတ်ပေးလိုက်ရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်ဥရောပဘက်ကလာကြတဲ့အဲ့ဒီ ISIS တိုက်ခိုက်ရေးသမားတွေဟာဥရောပနိုင်ငံတွေဘက်ကပဲပြန်သွားပွယ်ရှိပြီးတော့အဲ့လိုမျိုးပြန်ကျဲသွားတဲ့သူတို့ကိုအမေရိကန်အနေနဲ့စောင့်ကြည့်တာမျိုးမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မနေ့စနေနေ့ကတော့အမေရိကန်ကနောက်ခံပြီးထားတဲ့ Syria Democratic Force ကတပ်မှုကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်းက IS2 ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းတဲ့နေရာမှာအဆုံးသတ်လုပြီလို့ပြောပါတယ်။ဒါပေမဲ့လို့လည်းအဆုံးသတ်ရှင်းလင်းရေးမှာအကြောင်းအကျောင်းတွေကြောင့်နှိမ့်ကွင်းနေပြီးတော့ Syria တပ်ရောအမေရိကန်ညွန်ပေါင်းတပ်ကရာရှိတွေကပါအတော်လေးသတိထားနေရပါတယ်။အကြတာဒုက္ခတွေထွက်ပြေးလာတဲ့ကြောင်းရန်သူလားဒုက္ခတွေလားမသိမကွက်ဖြစ်ပြီးတော့တိုက်ပွဲအချိန်ကျနေတယ်လို့တစ်ဖက်မှာလည်းရာသီဥတုအခြေအနေကြောင့်လည်းတိုက်ပွဲဆက်ဖို့ခက်ကြုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့မြူနစ်လုံခြုံရေးညီလာခံအတွင်းအီရန်နဲ့ဗင်နီဇွဲလားနိုင်ငံတွေပေါ်မှာထားရှိတဲ့ဥရောပမဟာမိတ်တွေရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကအပြင်းထန်ဝေဖန်လိုက်ပါတယ်အခုချိန်ဟာလူတွေတက်နေတဲ့အာဏာရှင်အစိုးရတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရောအာရော့သွားအောင်ကျွန်တော်တို့ရဲ့မိတ်ဆွေဥရောပနိုင်ငံတွေဘက်ကလုပ်နေတာတွေရပ်တန့်ဖို့အချိန်ရောက်ပါပြီကျွန်တော်တို့ရဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေပြန်ထွက်ဖို့အချိန်ရောက်ပြီလို့လည်းအမေရိကန်ဒုသမ္မတပန့်စ်ကတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကိုပြောကြားလိုက်ပါတယ်။ဒါပြင်မဟာမိတ်တွေကိုလည်းဗင်နီဇွဲလားတိုက်ခံခေါင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်နဲ့အသိမှတ်ပြုဖို့ဒုသမ္မတပန့်စ်ကတောင်းဆိုလိုက်ပါတယ်။ဥရောပနိုင်ငံ20ကျော်ကဟွန်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုပေမဲ့လည်းဥရောပသမ္မတကတော့ဂွိုက်ဒိုကိုသမ္မတအဖြစ်နဲ့အပြည့်အဝအသိမှတ်မပြုသေးပါဘူး။ဗင်နီဇွဲလားသမ္မတမဒူရိုဟာ နိုင်ငံမှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမသမားမှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံနေရတာဖြစ်ပါတယ်။ဒါ့ပြင်ဒုသမ္မတ Pence ကတရုတ်နိုင်ငံဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်ချင်းချောင်းမှုတစ်ခုဖြစ်တယ်ဆိုတာကိုလည်းဒီညီလာခံအတွင်းမှာထပ်ခါတလဲလဲပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူဟီတာနျူအတ်ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံတာနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲ့ဒီညမှာနယူးယောက်ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒဇမလာဒုံးကကြေညာခဲ့ပါတယ်။ဒီနယူးယောက်ခါနိုင်ငံတွင်တရားဝင်အလုပ်လုပ်ခိုင်ခွင့်မရှိသူတဦးကိုအိမ်လုခန့်ထားခဲ့ကိစ္စနဲ့ပတ်သက်လို့အရှုပ်ရှင်းဖြစ်ပြီးတော့အခုလိုတာဝန်ယာထားမှုကနေပြီးတော့ယာထားရခံထားနေပြီးတော့နှုတ်ထွက်သွားတာဖြစ်တယ်လို့သတင်းထွက်နေပါတယ်။Washington Post သတင်းရတော့အဲ့ဒီအမျိုးသမီးဟာ New York City မှာ7နှစ်ကြာလောက်ငွေသားနဲ့အလုပ်လုပ်ပေးနေတာဖြစ်ပြီးတော့သူဟာအခွန်ဆောင်ထားခြင်းလည်းမရှိဘူးလို့သိရပါတယ်။သူအခွန်မဆောင်ထားဘူးဆိုတာသိရတော့မှ New York ကသူ့ကိုအခွန်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ Washington Post ကရေးပါတယ်။ Heather Newark ရဲ့ထုတ်ပြန်ချက်မှာတော့သူ့ကိုအခုလိုမျိုးကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်အတွက်စဉ်းစားပေးတဲ့သမရကူရောနိုင်ငံကြီးဝန်ကြီးကိုပါကျေးဇူးတင်တယ်လို့ဖော်ပြပါတယ်။ဒါပေမဲ့လို့သူ့ရဲ့မိသားစုတွင်ကိစ္စတွေကြောင့်ဒီတာဝန်ကနေသူတာဝန်မယူနိုင်ဘူးလို့ဆိုထားပါတယ်ခင်ဗျာ။
ဟိုယဟမင်းကြီးဖရန်စစ်ကအမေရိကန်ရဲ့ယဟမ်မဟောင်တီယိုဒိုမက်ကယ်ရစ်ကိုယဟမ်မဖြစ်ကနေထုတ်ပယ်လိုက်ပြီးဆိုပြီးတော့ဗာတီကန်ကစနေနေ့မှာပြောကြားလိုက်ပါတယ်ယဟမ်မမက်ကယ်ရစ်ဟာလူငယ်တွေနောက်ဘာသာရေးတက္ကသိုလ်တက်ခဲ့တဲ့သူတွေကိုစေစုနည်းနဲ့ချီပြီးတော့လိမ်ပိုင်ဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွက်ချက်တွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဟိုယဟမင်းကြီးဖရန်စစ်ကမက်ကယ်ရစ်ရဲ့နှုတ်ထွက်စာကိုဒီယဟန်စာတင်ကြောင်းကနေတဆင့်ပြီးခဲ့တဲ့ဇူလိုင်လကလက်ခံရရှိခဲ့တာဖြစ်ပါတယ်။2019ခုနှစ်ဇန်နဝါရီလကမက်ကယ်ရစ်ဟာလူငယ်တွေနဲ့ရောအရွယ်ရောက်ပြီးသူတွေနဲ့ပါစတ်မားမြောက်ပြည်ညတ်တော်ကိုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့ပြီးအပြစ်ရှိကြောင်းတွေ့ရှိခဲ့တယ်လို့ဗက်တီကန်ကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။မက်ကယ်ရစ်ကတော့သူ့ကိုယဟန်အဖြစ်ကနေထုတ်ပယ်တဲ့အမိန့်ကိုအယူခံခဲ့ပြီးတော့ဒါပေမဲ့သူ့ရဲ့အယူခံကိုပယ်ချလိုက်တယ်ဆိုတာကိုတောက်ကြနေမှာအတိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်အတန်လွှင့်နေပါတယ်Venezuela နိုင်ငံအတွက်လူသားချင်းစာနာမှုထောက်ကူတွေတင်လာတဲ့ American စစ်ဖက်ကုန်တင်လေယာဉ်20ဟာ Colombia နိုင်ငံ Cucuta ကိုစနေနေ့မှာဆက်ရောက်လာပါတယ်။နယ်စပ်ကဖြတ်ပြီးတော့ Venezuela ပြည်သူတွေကိုပေးမဲ့စားနပ်ရိက္ခာနဲ့စေဝါတွေကိုတင်ဆောင်လာတာပါ။ဒါပေမဲ့လည်း American နဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီအကူအညီတွေဟာအခုချိန်ထိ Venezuela ပြည်သူတွေစီကိုမရောက်သေးဘဲနဲ့ Colombia, Brazil နိုင်ငံတွေကမြို့တွေနဲ့ Cucuraco မှာပဲတောင်းတင်နေပါတယ်။Venezuela သမ္မတ Nicolas Maduro ကတော့ဒီအကူအညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညှဉ်းဆန်နေပါတယ်။ Venezuela ပြည်သူတွေဟာစန္ဒယိခာစေဝါနဲ့နေစဉ်အသုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူရေ10ရာခိုင်နှုန်းလူရေ3သန်းလောက်ဟာတိုင်းပြည်ကနေပြီးတော့ထွက်ပြေးနေကြရပါတယ်။ Russia နဲ့တရုတ်တို့ကနေပြီးတော့နောက်ခံပေးထားတဲ့သမ္မတ Maduro ဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ Venezuela နိုင်ငံတွင်းကိုပေးပို့မဲ့အထောက်ပံ့အကူအညီတွေကိုလည်းဝင်ခွင့်မပေးဘူးဖြစ်နေပါတယ်။အမေရိကန်နဲ့နိုင်ငံချို့ကတော့တိုက်ခန့်ခေါင်းဆောင်ဖြစ်တဲ့ဝိုင်ဂွာယီတိုကိုယာယီသမ္မတဖြစ်တဲ့အသီးမပြူထောက်ခံပါလေ။အတိုက်ခန့်ခေါင်းဆောင်ဂွာယီတိုကတော့သူ့အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကြာလို့ရှိရင်တိုက်မိတဲ့ကိုအကူအညီတွေရောက်အောင်လုပ်ဖို့သူ့မှာအစီအစဉ်ရှိတယ်။အသေးစိတ်ကတော့တနင်္လာနေ့မှာထုတ်ပြန်မယ်ဆိုပြီးတော့ပြောဆိုထားပါလေ
။မော်စကိုခြေဆိုင်တဲ့ Bering Vostok Capital Partner ပုဂ္ဂလိကအစုရှယ်ယာအဖွဲ့တည်ထောင်သူအမေရိကန်နိုင်ငံသား Michael Kelvey ကိုငွေလွှဲသုံးစားလုပ်မှုနဲ့နောက်ထပ်နှစ်လလောက်ဆက်ပြီးတော့ဖန်စီထိန်းသိမ်းသွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဂါဗီပေါ်မှာဆွဲဆူထားတဲ့ဖြစ်မှုတွေကကြီးလေတဲ့အတွက်ထွက်ပြေးသွားနိုင်တဲ့အန္တရာယ်ရှိတာကြောင့်လာမယ့်ဧပြီလ23ရက်နေ့အထိဆက်ပြီးတော့ဖန်စီထိန်းသိမ်းသွားဖို့ကိုမော်စကိုခရိုင်တရားသူကြီးအာတာကာပော့ဖ်ကအမိန့်ချလိုက်တာဖြစ်ပါတယ်။ဒါပြင်ဒီမှုမှာပါတဲ့နောက်ထပ်တရားပြိုင်၄ရောက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လကြာဖန်စီထိန်းသိမ်းသွားဖို့ကိုအမိန့်ထုတ်ထားပါတယ်။ဂါဗီနဲ့အတူတခြားအစုရှယ်ယာအဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ39.5 တန်ခိုးယူခဲ့တယ်ဆိုပြီးတန်ရရှိတဲ့အတွက်ဂျာဇာပရီနီကထိန်းသိမ်းလိုက်တယ်ဆိုပြီးတော့မော်စကိုခရိုင်တရားရုံးပြောခွင့်ရက တောက်ကြနေမှာပြောကြပါတယ်အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့ပြည့်ရှိတယ်ဆိုရင်သူတို့ဟာထောင်နဲ့ဆယ်နှစ်ထိကြာခံရနိုင်ပွဲရှိပါတယ်အသက်50နှစ်ရှိဖြစ်တဲ့ Kelby ဟာ Bering Vostok Company ကို1994ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံမှာတတန်းအကြဆုံးနဲ့အထင်ရှားဆုံးအမေရိကန်နိုင်ငံကယင်းဒီမြုံနံသူတွေကတဦးလည်းဖြစ်ပါတယ် Kelby ကတော့သူ့မှာပြည့်မရှိကြောင်းနဲ့ဒီကိစ္စကိုအယူခံသွားမှာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှင်းနေကပြောပါတယ်ခင်ဗျာ
အယ်ဘေးနီးယားနိုင်ငံမှာဆိုရှယ်လစ်ဝန်ကြီးချုပ်အီဒီရာမာကိုယာရီကနေပြီးနှုတ်ထွက်ဖို့တောင်းဆိုတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲအတွင်းထောင်နှန်းရှိတဲ့အယ်ဘေးနီးယားအတိုက်ခံထောက်ခံသူတွေနဲ့ရဲတွေကြောင့်မှထိခိုက်ဖြစ်ခဲ့ပါတယ်။ရဲအတားအဆီးတွေကိုဆန္ဒပြသူတွေကအတင်းဖောက်ဝင်ဖို့ကြိုးစားရမှာရဲကမြေယူဘုံတွေမိသားပိုက်တွေတုံးပြီးတော့လူစုခွဲပါတယ်။ရဲအရာရှိ9ဦးဆန္ဒပြသူနဲ့တရင်တောက်10ခန်းလောက်ထိခိုက်မှုတွေရှိတယ်လို့သိရပါတယ်။2013ခုနှစ်ကလေးကအာဏာရယူလာခဲ့တဲ့ဝန်ကြီးချုပ်ရာမာဟာတိုင်းပြည်ကိုအာရီလက်စားမှုတွေနဲ့ဆင်းရဲတွင်းနဲ့ရောက်အောင်လို့ပို့ဆောင်ခဲ့သူဆိုပြီးတော့တိုက်ခန့်ဒီမိုကရက်တစ်ပါတီဘက်ကဆွဆွဲထားပါတယ်။ဆန္ဒပြပွဲတွေကလည်းလာမယ့်ကြာသပတေးနေ့မှာပြန်လည်သွားမယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီရဲ့အကြီးအကဲလူဇင်ဘတ်ရှားကပြောပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တိုင်းပြည်တွေကတော့အကြမ်းဖက်မှုတွေရှောင်ရှားပြီးတော့နောက်ထပ်မငြိမ်သက်မှုတွေဖြစ်မလာဖို့အားလုံးထိန်းသိမ်းသိမ်းနဲ့ဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့စစ်ကမ်းထဲမှာရှိတဲ့ကျူးကျော်အင်အား200လောက်ဒီကနေ့မနက်စောပိုင်းကမီးလောင်ခဲ့တာကြောင့်လူ၈ယောက်ထပ်မံနဲ့ထိဆုံးသွားခဲ့ပါတယ်။ထိဆုံးသွားတဲ့သူတွေအားလုံးဟာမီးလောင်တဲ့အချိန်မှာအိပ်ပျော်နေကြတာဖြစ်တယ်လို့မိသားတော်ဝင်ရှိသူတို့ကပြောပါ Daily Star သတင်းစာကိုပြောပါတယ်။ Wire Shop ဖြစ်ရာကနေမီးလောင်တာဖြစ်နိုင်တယ်လို့မိသားအနာပိုင်းနောက်တစ်ဦးကလည်း Writer သတင်းဌာနကိုပြောကြားခဲ့ပါတယ်။ Bangladesh နိုင်ငံဟာကမ္ဘာမှာအထည်ချုပ်လုပ်ငန်းတွေအကြီးအမားဆုံးလုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ BN ရဲ့ကင်းရှင်းရေးအတွက်ဒါစီမစီကလိုက်နာမှုအပိုင်းမှာလည်းအားနေပြီးတော့အခုလိုမတော်ဆမှုဖြစ်တာတွေကြောင့်လူတွေအတော်များများနှစ်တိုင်းလုံးလို့တည်ဆုံးကြရလဲဖြစ်ပါတယ်2013ကဆာဘာမျိုးက Runner Plaza အဆောက်အုံပြုကြခဲ့တာကြောင့်အထည်ချုပ်လုပ်ငန်းကလုံသမား1100ကျော်တည်ဆုံးခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ Venezuela နိုင်ငံမှာငွေကြေးအဆမတန်ဖောင်းပွားမှုအလောက်ကင်စေးဝါးနဲ့စားနပ်ရိက္ခာမလုံလောက်မှုတွေဖြစ်နေပြီးဘာတွေဆက်ဖြစ်လာမလဲဆိုတာကိုနိုင်ငံခြားရေးမူဝါဒဆိုင်ရာကြွမ်းကျင်သူတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအနီးကပ်ဆောင်ကြည့်နေကြပါတယ်။Venezuela နိုင်ငံမှာပဋိပက္ခတွေအရှိန်မြင့်တက်လာနေတာကြောင့်စီးပွားရေးပထဝီနိုင်ငံရေးလူသားချင်းစာနာမှုအကူအညီပေးရေးနဲ့ဆိုင်တဲ့ကရက်ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးကြွမ်းကျင်သူတွေက VOA ရဲ့ဒီတစ်ပတ် Plugin အစီအစဉ်မှာဆွေးနွေးတင်ဆက်ထားတဲ့အကြောင်း Elizabeth Sharnoff သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ Venezuela နိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့သမ္မတ Maduro နဲ့အတိုက်ခံခေါင်းဆောင် Juan Guaido တို့ဘသူကအမှန်တကယ်ချုပ်ကင်ထားတယ်လဲဆိုတာနိုင်ငံတကာအတိုင်းအဝန်းကလည်းမရေမရာဖြစ်နေပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကအခုခါမှာအတိုက်ခံခေါင်းဆောင် Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အသိအမှတ်ပြုထားပါတယ်။ဒါမဲ့လည်း Venezuela နဲ့ Colombia နယ်စပ်မှာဖြစ်နေတဲ့တင်းမာမှုတွေရော့ကျသွားအောင်သူကလည်းမလုပ်နိုင်ပဲဖြစ်နေတယ်လို့VOA Spain ဘာသာဌာနက Celia Mendoza ကပြောပါတယ
် What we see at this moment is campaigns from both sides to try to bring people to their own
အခုချိန်မှာကျမတို့တွေ့နေရတာကနှစ်ဖက်စလုံးကလူတွေကိုသူတို့ဘက်ကိုပါလာအောင်သူတို့ကိုထောက်ခံလာအောင်လုပ်နေကြတာပ
ါ Venezuela နိုင်ငံရဲ့စီးပွားရေးမတည်ငြိမ်မှုကလည်းနိုင်ငံတွင်းမှာငွေကြေးအဆမတန်ဖောင်းပွားမှုကိုဖြစ်ပေါ်စေပြီးတော့ Venezuela နိုင်ငံဟာကမ္ဘာပေါ်မှာငွေကြေးဖောင်းပွားမှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်ဒီလိုငွေကြေးဖောင်းပွားမှုကြောင့်လုခလာစာမလုံလောက်မှုတွေကုန်စည်နှုန်းကြီးမြင့်တာတွေအပါအဝင်တခြားအကျိုးဆက်တွေလည်းကြီးကြီးမားမားဖြစ်လာနေတယ်လို့ Wilson Center ကဒေါက်တာ Cynthia Anson ကပြောပါတယ်
The oil sanctionsby the United States are going to continue to bite and deprive
ရေနံတင်ပို့မှုကိုအမေရိကန်ကအရေးယူပိတ်ဆို့ထားတဲ့အတွက် Venezuela အစိုးရရဲ့နိုင်ငံသားငွေရရှိတဲ့နည်းလမ်းတွေကိုပိတ်ပစ်လိုက်ပြီးတော့သူတို့ကိုဆက်လက်အထိနာစေမှာဖြစ်ပါတယ်။ဒါ Venezuela အစိုးရအတွက်နိုင်ငံသားငွေရတဲ့တခုတည်းသောနည်းလမ်းဖြစ်တဲ့အပြင်အများဆုံးရတာလည်းဖြစ်ပါတယ်။ဒါကြောင့်စီးပွားရေးပြဿနာကပိုဆိုးလာဖို့ပဲရှိပြီးတော့လူသားချင်းစာနာမှုအကူအညီတွေဝင်မလာနိုင်ဘူးဆိုရင်တော့အဲ့ဒီကနေတဆင့်လူမှုဘေးဒုက္ခကြီးပိုဆိုးလာဖို့ပဲရှိပါတယ်။
စေဝါနဲ့စာနယ်ရိက္ခာအထောက်ပံ့တွေရောနေလာနေတာကြောင့်လူမှုဘေးဒုက္ခတွေကလည်းပိုပြီးတော့ကျေပြန့်လာနေပြီးတော့ဒီပြဿနာတွေကစနစ်ကြောင့်ဖြစ်တဲ့ကြီးမားတဲ့စိန်ခေါ်ချက်တည်းရဖြစ်တယ်လို့ Brookings Institution ကဒန်နီဘာဟာကပြောပါတယ
် There is no freedom of expression. There are political parties have been banned. The elections are not free and fair. So there's a whole bunch
လက်ဆော့ထုတ်ပေါ်ပြောဆိုပိုင်ခွင့်မရှိပါဘူး။နိုင်ငံရေးပါတီအပိတ်ခံရပါတယ်။ရွေးကောက်ပွဲတွေကလည်းလွတ်လပ်ပြီးတရားမျှတမှုရှိပါဘူး။တမ်းပြူကိုဒီလိုခြေနေမျိုးကိုဖြစ်လာလို့နေတဲ့အရာတွေကအများကြီးပါ
။ဗင်နီဇွဲလားနိုင်ငံတွင်းမှာတော့ပြဿနာတွေဟာဆက်လက်ဖြစ်ပွားနေပြီးတိတ်မကြခင်မှာလည်းဒီပြဿနာတွေပြည်လည်နိုင်မဲ့နီးလန်းတွေကိုလည်းမတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်တစ်ဆက်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့လက်ရှိယာယီသမ္မတအဖြစ်အသိမှတ်ပြုထားတဲ့ဟွမ်ဂွာယီတို့ကပြည်သူတွေရဲ့မျှော်လင့်ချက်တစ်ခုဖြစ်လာတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။2015ခုနှစ်ကစပြီးအတိုက်အခံတွေအများစုထိန်းချုပ်ခဲ့တဲ့ဗင်နီဇွဲလားနိုင်ငံလွှတ်တော်မှာပြီးခဲ့တဲ့ဇန်နဝါရီလကစပြီးအခုယာယီသမ္မတအဖြစ်ကြေညာထားတဲ့ဟွမ်ဂွာယီတို့ကလွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာပါ။ဟွမ်ဂွာယီတို့ဟာသမ္မတနီကိုလတ်စ်မာဒူရိုရာထူးကနှုတ်ထွက်ပြီးတောင်းဆိုနေတဲ့လူမှုလှုပ်ရှားမှုမှာအဓိကအတိုက်ခံတစ်ယောက်ဖြစ်လာတယ်လို့နှစ်ပေါင်း20မအောင်မြင်တဲ့ဆိုရှယ်လစ်စနစ်အောက်မှာအတက်တဲပေါင်းစုံရင်ဆိုင်နေရတဲ့ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်လဲသတ်မှတ်ခံထားရပါတယ်။လူငယ်နိုင်ငံရေးသမားဟွမ်ဂွာယီတို့အကြောင်းကို Bill Rogers ရဲ့သတင်းတော်ကိုကိုတင်ထိုင်ဦးကပြောပြပေးပါမယ်ရှင
်။ဒီကဲသတင်းပတ်တွေဒီဟွမ်ဂွာယီတို့ဟာလူအများကြားမှာထင်ရှားတဲ့သူတယောက်မဟုတ်ပါဘူး။အခုတော့ဗင်နီဇွဲလားဆိုရှယ်လစ်သမ္မတနီကိုလတ်စ်မက်ဒူရိုကိုဖြုတ်ချရေးလူထုလှုပ်ရှားမှုရဲ့အဓိကအတိုက်အခံဖြစ်လာခဲ့ပါလ
ေ။
လူမှုရေးတရားမျှတမှုအတွက်ဆက်လက်လှုပ်ဆောင်ကြဖို့ကတိပြုကြပါစို့ဆိုပြီးသူကဆော်သွားခဲ့တာပါဖင်နီဇဲလာရဲ့ယာယီသမ္မတအဖြစ်သူကိုယ်သူကြေညာပြီးချိန်ကစလို့အသက်35နှစ်အရွယ်လွှတ်တော်ဥက္ကဋ္ဌဝမ်ဂွိုင်ဒိုဟာလူထုလှုပ်ရှားမှုရဲ့သင်္ကေတဖြစ်လာခဲ့ပါတယ်သူ့ကိုယာယီသမ္မတအဖြစ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတချို့ကထောက်ခံထားပါတယ်အစားအသောက်ဆေးဝါးမလုံလောက်မှုတွေမတန်တဆငွေကြေးဖောင်းပွမှုတွေစတဲ့အကြက်တဲမျိုးစုံရင်ဆိုင်နေရတဲ့တိုင်းပြည်အတွက်ခေတ်တခုကိုတည်ဆောက်နိုင်ဖို့ရွေးကောက်ပွဲသစ်ကျင်းပမယ်ဆိုပြီးသူကကြေညာပေးထားတာပါစီးပွားရေးပညာရှင်တယောက်ဖြစ်တဲ့ဒန်နီဘယ်ဟာကတော့ဂွိုင်ဒရိုဟာအများကြီးညိုလေးစားခံရသူအများရဲ့မျှော်လင့်ချက်ဖြစ်လာခဲ့တယ်လို့ဆိုပါတယ
် Until recently he was not very well known in the public
မကြာသေးခင်အချိန်ထိပြည်သူတွေကြားမှာသူ့ကိုသိပြီးတော့တိကြတာမဟုတ်ပါဘူးအခုသူဟာအတိုက်ခံတွေကိုစူးစိနိုင်တဲ့သူတယောက်ဖြစ်လာတယ်နောက်တိုင်းပြည်မှာပျောက်ဆုံးနေတဲ့မျှော်လင့်ချက်တွေပြန်ရအောင်လုပ်ပေးမဲ့သူအဖြစ်လက်ခံထားကြပါတယ်
။သူနေထိုင်တဲ့ဘာဂက်စ်ပြည်နယ်တွင်1999ခုနှစ်ရေလွှမ်းမှုတွေကြုံရတဲ့အချိန်အစိုးရကသဘာဝဘေးကင်ဆယ်ရေးတွေလုပ်ဖို့ပြက်ကွက်ခဲ့တာကြောင့်တက္ကသိုလ်ကအင်ဂျင်နီယာဘွဲ့ရပီးစဂွာယီဒိုတယောက်လူငယ်ဘဝနဲ့နိုင်ငံရေးမှာပါဝင်လာခဲ့ပါတယ်။သမ္မတမက်ဒူရိုကတော့2013ခုနှစ်ကကွယ်လွန်သွားခဲ့တဲ့ဟူဂိုချာဗက်စ်ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆက်ကံအုပ်ချုပ်တဲ့သူပါ။ပြည်ခဲ့တဲ့နှစ်ရွေးကောက်ပွဲမှာသမ္မတမက်ဒူရိုပြန်ပြီးရွေးခံရတာကမတမာမှုလို့အများကလက်ခံထားကြတာပါ။ဇန်နဝါရီလသူနောက်ထပ်6နှစ်သက်တမ်းအတွက်ကျန်းသစ္စာချိန်ဆိုတဲ့အချိန်မှာတိုင်းပြည်တော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလိမ့်။ဆန္ဒပြပွဲတွေမှာအရင်ကနေမတူတာကတော့ဗင်နီဇွဲလားအတိုက်ခံတွေအားလုံးကဂွိုင်ဒိုရဲ့နောက်မှာစူးစီးရပ်တည်ကြတာပါလို့ Brookings Institute ကသုံးသပ်သူဒန်နီဘေယာကပြောပါလိ
မ့်။ It is known.that the opposition inside has really struggled to come across one message one strategy
and there are nanga ma atai khan ni tatan ne thwat phu you are khu de cha mat phu so yin dor dor le khak khak ga chou sa ya de lo chano lo ti tha ba de aku lu tait ma ti de tu ti yak ma the ma sha hnin hnin cha cha nei ga de tu ti yak ga yuttiya lu ti mya la de tu ga lu ti ba lu de mya su ye atwei khaw ri ko le akon the paw la aw lou kai mo tat ti shi de tu so pi lo tat mat tha ja da ba
လောလောဆယ်အထိတော့ဗင်နီဇွဲလားနိုင်ငံမှာသမ္မတမက်ဒူရိုကိုတင်းအကျပ်ရာထူးကဖယ်ရှားဖို့ဆိုတာအခက်အခဲတစ်ခုဖြစ်ရှိနေပါသေးတယ်။အတိုက်ခံရာစုတွေကတော့ဗင်နီဇွဲလားကိုပြန်လည်တည်ဆောက်ရေးနီလန်ပေါင်းစုံကိုပြောဆိုနေကြသေးပါဒီပေါ်မှာအလက်ဇန်ဒရာမိန်းတို့လိုမူဝါဒသုံးသပ်သူတွေကတန်ဆာရှိနေကြပါတယ
်။ A lot of people anticipate that under a sort of Guaido
လူတော်တော်များများမျှော်လင့်ထားတာက Guaido ဥဆောင်တဲ့အစိုးရအောက်မှာဆိုရင်လူမှုရေးစီမံချက်တွေမှာအစိုးရရဲ့ပါဝင်ပတ်သက်မှုနည်းသွားမယ်စင်းရသားတွေကိုကဲတင်နိုင်မယ်ဆိုတာပါဒီစီစဉ်နေဟာမကြာခဏဆိုသလိုဗင်နီဇွဲလားမှာရှိတဲ့ရေပေါ်စီတွေနဲ့ပေါင်းပြီးစင်းရသားတွေကိုဖိနှိပ်နေတာပ
ါကာရာကတ်စ်မြို့လမ်းမတွေပေါ်မှာဗင်နီဇွဲလားပြည်သူအများစုကဂွာယီဒိုနဲ့အတိုက်ခံနေပုံမှာမျှော်လင့်ချက်ထားကြပါလေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်လို့ဂွာယီဒိုကကြေညာပေးထားပါလေအတိုက်ခံတွေအားလုံးသဘောတူမယ်ဆိုရင်သမ္မတအဖြစ်တာဝန်ယူရေးကိစ္စကိုလည်းသူမလုပ်ဘူးလို့တော့ယတိပြမငင်းတဲ့အကြောင်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာပါလူတို့အောင်ကြောင်းမှုနဲ့ဆန္ဒပြပွဲတွေကတော့သမ္မတနီကိုလတ်စ်မက်ဒူရိုယာရူးကဆင်ပေးတဲ့အထိဗ ဗနီဇွဲလားနိုင်ငံတော်ဆက်ပြီးပေါ်ပေါက်နေဦးမယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်အခုဆက်ပြီးနာဆင်ရမယ့်သတင်းလွှာမှာတော့နောင်လာမယ့်2100ပြည့်နှစ်ရောက်ရင်ဗီယက်နမ်မှာရှိတဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသတစ်ခုလုံးနီးပါးရေမြက်နှပြင်အောင်နစ်မြုပ်သွားနိုင်တယ်လို့ပညာရှင်တွေရဲ့လေ့လာမှုအတစ်ကအခမ်းအနားနဲ့အကြောင်း VOA သတင်းတောက် David Boy ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ဗီယက်နမ်နိုင်ငံမှာရှိတဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသမှာလူဦးရေ18တန်းလောက်နေထိုင်နေပြီးဗီယက်နမ်ကလိုအပ်တဲ့စားနပ်ရိက္ခာရဲ့ထက်ဝက်လောက်ကိုအဲ့ဒီဒေသကနေထုတ်ပေးနေတာပါအဲ့ဒီမှာမြေအောက်ကနေရေတူးဖို့သုံးဆွဲမှုအလွန်ကျွံရှိလာနေတာကြောင့်မြေပြင်နှိပ်ကျလာပြီးတစ်ချိန်တည်းမှာပဲပင်လယ်ရေမျက်နှာပြင်ကမြင့်တက်လာတဲ့အတွက်ဗီယက်နမ်ဟာလူသားအကျပ်ဘေးနဲ့ရင်ဆိုင်ရွယ်ရှိနေတယ်လို့သုတေသနစာတမ်းသစ်တစ်ခုကဆိုပါတယ်နယ်သာလန်နိုင်ငံယူထရက်တက္ကသိုလ်ကသုတေသီတွေဟာမြေဝကျွန်းပေါ်ဒေသတစ်လျှောက်မြေအောက်ကနေရေထုတ်ယူသုံးဆွဲမှုနဲ့နောင်ဖြစ်လာနိုင်မဲ့အကျိုးဆက်တွေကို25နှစ်ကြာကြာလေ့လာခဲ့တဲ့အပေါ်အခြေခံပြီးအနာဂတ်ကိုခန့်မှန်းနေကြတာပါကမ္ဘာကြီးပူနွေးလာတဲ့အကျိုးဆက်အဖြစ်ပင်လယ်ရေမျက်နှာပြင်တစ်ပြေးပြေးမြင့်တက်လာနေသလိုတစ်ဖက်မှာလည်းပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာမြေအောက်ကနေရေတူးဖို့ထုတ်ယူနေမှုကိုပုံမှန်ခွင့်ပြုခဲ့တာကြောင့်မြေပြင်အနေအထားဟာပုံမှန်တဲ့နေဆင်းသွားတဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်ဗီယက်နမ်ရဲ့မဲခေါင်မြို့ဝကျွန်းပေါ်ဒေသကြီးတစ်ခုလုံးနီးပါးပင်လယ်ရေမြင့်နှပြင်အောက်နင်းမြုပ်သွားမဲ့အန္တရာယ်နဲ့ရင်ဆိုင်လာရတော့မှာဖြစ်တယ်လို့သုတေသနအဖွဲ့ကဆိုပါတယ်။မစ္စတာဖီလစ်မန်ဒါဟော့ဟာယူထရက်တက္ကသိုလ်ရဲ့မြေပေါ်မြေအောက်ရေတီရှိရေစနစ်ကိုသုတေသနပြုနေသူဖြစ်ပြီးဗီယက်နမ်မြို့ဝကျွန်းပေါ်ဒေသကိုသုတေသနပြုရမှာဥဆောင်နေသူလည်းဖြစ်ပါတယ်။မြို့ဝကျွန်းပေါ်ကမြေပြင်ဟာပင်လယ်ရေမြင့်နှပြင်အောက်တစ်နှစ်ကို1စင်တီမီတာနေကျသွားနေရတဲ့အကြောင်းရင်းများစွာရှိတဲ့နဲ့အဲ့ဒီဒေသမှာမြေအောက်ကနေရေတူးဖို့သုံးဆွဲနေမှုကလည်းအကြောင်းတစ်ချက်ဖြစ်တယ်လို့သူကဆိုပါတယ်။လာမယ့်ဆယ်စုနှစ်အတွင်းအဲ့ဒီမြေဝကျွန်းပေါ်ဒေသမှာအပြောင်းအလဲတွေအများကြီးဖြစ်လာမှာကိုမြင်ရလိမ့်မယ်လို့သူကဆိုပါတယ်။1986ခုနှစ်ဈေးကွက်စီးပွားရေးကိုအခြေခံတဲ့အသွင်ပူးပြောင်းရေးကိုဗီယက်နမ်နိုင်ငံမှာဆလုပ်ခဲ့ပြီးအဲ့ဒီအချိန်ကဆလုပ်နှစ်ပေါင်း30အတွင်းမြေအောက်ကနေရေထုတ်ယူသုံးဆွဲမှုအတော်များလာတာပါ။အခုအချိန်အထိဆိုမြေဝကျွန်းပေါ်ဒေသကနေရေကူးပလီတာ2တန်းခွဲအထိထုတ်ယူခဲ့ပြီဖြစ်ပါတယ်မြေအောက်ထဲမှာရေကုန်ခန်းမှုကြောင့်အောက်ခံမြေလွှာရဲ့ခုခံအားယိုနေသွားပြီးမြေဝကျွန်းပေါ်ဒေသဟာရေမြင့်နှပြင်အောက်ကိုကျွန်းကျဖို့ဖြစ်လာစေတာပါဒါဟာစိန်ခေါ်မှုကြီးတစ်ရပ်ဖြစ်တယ်လို့ပညာရှင်မန်ဒါဟော့ကပြောပါတယ်ရေကိုဆက်ပြီးထုတ်ယူနေမယ်ဆိုရင်မြေကျွန်းသွားမဲ့ရေနဲ့ရင်ဆိုင်ရမှာဖြစ်သလိုတစ်ဖက်မှာရေကိုမထုတ်ယူဘူးဆိုရင်လည်းတောက်သုံးရည်နဲ့စိုက်ပျိုးရေးအတွက်ရေကအလွန်လောက်ရမှာမဟုတ်ဘူးလို့သူကဆိုပါတယ
် It is the only course that you as a human can really actively change right so if you want to
ပင်လယ်ရေမျက်နှာပြင်အောက်ကျွန်းကျသွားမဲ့အရေးကိုဆောင်ရွက်ရင်လည်းဆိုရင်တော့လူတွေအနေနဲ့မြေအောက်ရေထုတ်ယူသုံးဆွဲမှုကိုဂရုတစိုက်လုပ်ဆောင်ဖို့လိုအပ်ပါတယ်
အဲ့ဒီစိန်ခေါ်အကျင့်နဲ့ပတ်သက်လို့ပြောလာသူနောက်တူကVNN တောင်ပိုင်းဒေသစိုက်ပျိုးရေးအင်စတီကျူရဲ့ဆန်စဝါထုတ်လို့ရေးဆိုင်ရာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဝီချီဘူးပဲဖြစ်ပါတယ
် We worry about the future you know the fresh water resource it mean the natural water
နာဂတ်ကကျွန်တော်တို့စိုးရိမ်နေမိပါတယ်၆တရာစီမှာရေကောင်းရေတန်ရနိုင်မဲ့သဘာဝရေအရင်းမြစ်ဆိုတာကမဲခေါင်မြစ်ပဲဖြစ်ပါတယ
် VNN နိုင်ငံမှာ2016ခုနှစ်တုန်းကရေလွှမ်းမှုမှုကြောင့် $1.6 ဘီလီယံဆုံးရှုံးခဲ့ရတယ်လို့မိုးကောင်ရေရှားပြဿနာကြောင့်အနည်းဆုံးစံတန်ချိန်တန်း300လောက်ပျက်စီးခဲ့ရတယ်လို့ဝီချီဘူးကပြောပါတယ်။ကမ္ဘာပေါ်မှာဗီယက်နမ်နိုင်ငံဟာဒုတိယမြောက်စံအတင်ပိုဆုံးနိုင်ငံဖြစ်ပြီးသူ့နိုင်ငံကထုတ်သမျှစံစဘာရဲ့95ရာခိုင်နှုန်းဟာအဲ့ဒီမဲခေါင်မြို့ဝကျွန်းပေါ်ဒေသကဖြစ်တယ်လို့ဗီယက်နမ်ရဲ့ငါးထုတ်လုပ်မှု65ရာခိုင်နှုန်းဟာလည်းအဲ့ဒီဒေသကပဲဖြစ်ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပါရှင် VOA American တန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်နဲ့တစိုက်တုံးတွေအတုလုပ်ပြီးမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းလူမှောင်ခိုးလုပ်နေတဲ့ဂိုင်းဝင်10ဦးကိုဖမ်းဆီးပြီးတပ်သေးခံပစ္စည်းတွေပါသိမ်းနိုင်ခဲ့ကြောင်း February 16ရက်နေ့ကကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးမှသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့အတွင်းမှာမြန်မာနိုင်ငံကူးစာအုပ်တွေနဲ့တစိုက်တုံးအတုတွေလုပ်ပေးနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ဦးကိုဖမ်းဆီးပြီးတဲ့နောက်မှာတော့နောက်ဆက်တွဲအဖြစ်ကန်ချနာပူရီခရိုင်အတွင်းမှာနိုင်ငံကူးစာအုပ်အတုတွေလုပ်ပြီးလူမောင်ခိုမှုလူကုန်ကူးမှုတွေလုပ်နေတဲ့မြန်မာနိုင်ငံသားဂိုင်းအုပ်စုတစုကိုဖမ်းမိခဲ့ကြောင်းထိုင်းနိုင်ငံကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ရုံးချုပ်မှလဝကရဲချုပ်စုရချိတ်ဟပ်ဖန်ကအခုလိုပြောဆိုသွားပါတယ်
ยกให้กับกลุ่มชาวพม่าที่เป็นกลุ่มการสัมผัสนะครับนะที่อยู่ในประเทศไทย
จากคณะสุดลูนายงานกู้สาวจูเร่แต่สิ่งที่จูเร่เนี่ยประเดี๋ยวไปพันมีนี่ละฮะที่ลูเร่จังพิจารณาตัวก็สังจีนี่ละจะไปพิจารณาเนี่ยยามานายงานตาจอมยามยามฮะนายงานกู้สาวเนี่ยท้ายปีวันกว่าแต่สิ่งที่จูเร่เนี่ยพันมีนี่ละฮะจะเนี่ยเราสิบพิจารณาลูตัวพิจารณาบ้างเลยแต่เห็นว่าสิ่งที่เราด้วยมาท้ายนายงานด้วยก็วิ่งเอาหลานนี่เลยยามานายงานกู้สาวดีเนี่ยဒီစားတုံးအတူတွေကိုပြသခဲ့ပါတယ်အလောက်ကန်ရှာဖွေလို့တဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုတရားမဝင်တဲ့နီးနဲ့လူမောင်ခိုမှုလူကုန်ကူးမှုတွေလုပ်ပြီးနိုင်ငံကူးလက်မှတ်တွေတစိုက်တုံးအတူတွေသုံးကလူတွေကိုတဲဆောင်ပေးနေတဲ့ခိုင်းဝင်ဆဲဦးနဲ့တပ်သေးခံပစ္စည်းတွေကိုပါသိမ်းဆီးနိုင်ခဲ့ကြောင်းအဓိကရှင်းလင်းပြောကြားသွားခဲ့ပါတယ်ဒီလူကုန်ကူးသူတွေဟာထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ကနေမြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံထဲကိုခေါ်ဆောင်လာပြီးတပ်ဆိုင်ရာစစ်ဆေးရေးဂိတ်တွေမှာနိုင်ငံကူးစာအုပ်လက်မှတ်အတုတွေတုံးပြီးဖြတ်ကျော်နေကြတာပါဒီဂိုင်းကိုလက်ရဖမ်းဆီးနိုင်ဖို့အတွက်အချိန်ယူစစ်ဆေးပြီးမှအမှုနဲ့ပတ်သက်တဲ့ခိုင်းဝင်အားလုံးကိုဖမ်းမိနိုင်ခဲ့တယ်လို့လည်းသူကဆိုပါတယ်ဖမ်းမိထားတဲ့သူတွေတဲကမြန်မာနိုင်ငံသားအောင်ခိုင်ဆိုသူကိုရဲချုပ်ကိုယ်တိုင်စကားပြန်ကတဆင့်မေးမြန်းစစ်ဆေးစဉ်မှာတရားခဏ်အောင်ခိုင်ဟာစာအုပ်တွေဟာအတုတွေမှမသိပါဘူးဆိုပြီးပြောဆိုခဲ့ပြီးသူဟာနိုင်ငံကူးစာအုပ်တွေအတားကိုလက်ခံပြီးဘန်ကောက်တန်ရုံမှာဗီဇာလျှောက်ပေးနေသူတဦးသာဖြစ်ကြောင်းပြောဆိုသွားခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘန်ကောက်မြို့ကမြန်မာတန်ရုံကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဗီဇာတုံးအတူတွေနဲ့လူကုန်ကူးနေတဲ့အဓိကတရားခဏ်တွေဖြစ်တဲ့ကိုမွန်နဲ့တခြားတရားခဏ်တွေကိုပါဖမ်းဆီးပြီးလူဝင်မှုကြီးကြပ်ရေးဥပဒေ BE2522 1989ခုနှစ်ကထုတ်ပြန်ခဲ့တဲ့ထိုင်းဥပဒေအရရုံးတင်တရားစွဲဆိုထားပြီးဖြစ်တဲ့အကြောင်းထိုင်းနိုင်ငံပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်နိုင်ငံကူးစာအုပ်ဖြစ်စီထိုင်းနိုင်ငံရဲ့တစိုက်တုံးအတူဖြစ်စီပြုလုပ်မယ်ဆိုရင်တော့ထိုင်းဥပဒေအရထောင်ဒဏ်10နှစ်ကနေအမြင့်ဆုံး20အထိချမှတ်နိုင်တယ်လို့ငွေဒဏ်ကတော့ဘတ်ငွေ2000ကနေဘတ်ငွေ4000အထိချမှတ်နိုင်ကြောင်းထိုင်းဥပဒေမှာပါရှိပါတယ်ရှင်
မအေးမှာသတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညွန်ကပြောပြပေးပါရှင
် IS တွေကျွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်ဒါပြင်အဲ့ဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းဖို့ကိုလည်းသမ္မတ Trump ကသူ့ရဲ့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းပါလေဒါလို့မလုပ်ရင်တော့ဒီကျမ်းဖတ်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်လာအောင်လှုပ်လာနိုင်ခြေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်တောက်ကြနေအိမ်ပြည်တော်မှရှိစဉ်တုန်းကတော့ဆီးရီးယားနဲ့ပတ်သက်လို့ဒီ Caliphate ယူဆကိုနှိမ်နှင်းအောင်မြင်တဲ့အပေါ်မှာကြီးကြီးမားမားကြီးညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုသမ္မတကပြောခဲ့တာပါအဲဒီနောက်စနေနေ့မှာတော့ IS2 ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီဆိုပြီးတော့ Twitter ကနေပြီးတော့ခုလိုကြီးညာတာပါတချင်နဲ့မှာပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ချုပ်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်အရေးယူဖို့ဗြိတိန်ပြစ်တဲ့ဂျာမနီနဲ့ခြားဥရောပမဟာမိတ်တွေကိုအမေရိကန်ပြည်အောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်း Twitter အကောင့်ကနေပြီးတော့သမ္မတကရေးပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနစ်စင်းကပြောပါတယ်ကလတ်သမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီး Nikki Haley ဟာ2018အကုန်ပိုင်းတာဝန်ကနေပြီးတော့နှုတ်ထွက်သွားတာကြောင့်အဲ့ဒီညမှာ New York ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်ဆိုပြီးတော့သမ္မတ Donald Trump ကဒဇင်မာလတုန်းကကြေညာခဲ့တာဖြစ်ပါလေ Venezuela နိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေတင်လာတဲ့ American စစ်ဖက်ကုန်တွေလေးရင်တွေဟာ Colombia နိုင်ငံ Cucuta ကိုစရင်ကြီးကဆက်ရောက်ပါတယ်နေဆက်ကဖြတ်ပြီးတော့ Venezuela ပြည်သူတွေကိုပေးမဲ့စာနာရေးခံတဲ့စီးပွားတွေတင်ဆောင်လာတာဖြစ်ပါလေ
တရင်ချင်းချုပ်ကိုကိုသားညုံကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mark ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင် VOA ကအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသဆင်အောင်ပါ
This program has come to you from the Voice of America, Washington.